သမရဦးသိန်းစိန်ကလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်တရက်ဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်မှာအဆိုပြုလိုက်ပါတယ်။မြန်မာနိုင်ငံမှာအမြင့်တွဲနေတဲ့အကျင့်ပြတ်ခြားစားမှုပပျောက်ရေးအတွက်ဒီကော်မရှင်မှာတာဝန်ရှိပြီးကော်မရှင်ရဲ့လုပ်ပိုင်ခွင့်ဘလောက်ထိရှိလာမလဲဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်တယ်လို့နိုင်ငံရေးနယ်ပယ်ပါဝင်လွှတ်တော်အမတ်တွေကပါတညီတညွတ်ထဲပြောကြပါတယ်။အပြည့်အစုံကိုရန်ကုန်ခြေဆိုင် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်။
အဂရိရိုက်စားမှုတိုက်ဖြင့်ဥပဒေပြဋ္ဌာန်းပြီးဖြစ်တဲ့အတွက်အဲ့ဒီဥပဒေအရဖွဲ့စည်းဖို့လိုအပ်နေတဲ့လက်ပေးလက်ယူပပျောက်ရေးကော်မရှင်ကိုဖွဲ့စည်းနိုင်မှုအတွက်တမရဦးသိန်းစိန်ကဖေဖော်ဝါရီလ20ရက်ရက်စွဲနဲ့လွှတ်တော်အကြီးအကဲတွေစီအငြိမ်းစားဗိုလ်ချုပ်မြောင်ဝင်းဦးဆောင်မဲကော်မရှင်ဖွဲ့ဝင်တွေရဲ့အမည်စင်းကိုပေးပို့ခဲ့တာဖြစ်ပါတယ်။ကော်မရှင်မှာပါဝင်မဲ့သူတွေကတော့အငြိမ်းစားစစ်မှုထမ်းတွေတာမတ်ကြီးဟောင်းတွေစင်းစစ်ချုပ်ရုံးရှင်းနေချုပ်ရုံးနဲ့အစိုးရဝန်ကြီးဌာနကညွှန်ကြားရေးမှူးဟောင်းတွေဖြစ်ပါတယ်။အကြီးပြတ်ချက်စားမှုတွေအကြီးအကျယ်ရှိနေစေဖြစ်တဲ့မြန်မာနိုင်ငံမှာဒီကော်မရှင်အနေနဲ့ဘယ်လောက်ထိလုပ်လုပ်နိုင်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အနေအထားမှာရှိတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်
။ကိုကျွန်တော်ထင်တယ်အဲတမရုံညီစားတွေနဲ့ခုနကစီရင်ရုံးပါဝင်တခြားဒီအဲစီမံကိန်းနဲ့ပတ်သက်လို့ကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါတဲ့ခါကျတော့နောက်ကံရေးတမန်ရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေပါတဲ့ခါကျတော့ဘပောင်းစုံကတော့သုံးကပ်နိုင်ပြီလို့ထင်တယ်။ဒါတွေ့တိုင်းဘလောက်ထိလိမ့်နာကျင့်သုံးပြီးကမှဖြစ်သေးရောဖြစ်သေးရောဆောင်ရွက်မလဲဆိုတာတော့ကျွန်တော်စောင့်ကြည့်ရမယ်။
လက်ပေးလက်ယူကိစ္စကမြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့ပြဿနာဖြစ်တဲ့အတွက်ပထမဆုံးအချိန်ပြန်လည်ဖွဲ့စည်းလိုက်တဲ့လက်ပေးလက်ယူပပျောက်ရေးကော်မရှင်ဟာကြီးလေးတဲ့တာဝန်ကိုထမ်းဆောင်ရမှာဖြစ်တယ်လို့ရှုမြင်တဲ့အကြောင်း88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူမှုဖွဲ့စည်းရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုချင်မီကပြောပါတယ်။
အဲ့တော့တတိယပြန်လက်ပေးလက်ယူဆိုတာကသူကအခွင့်အရေးတစ်ခုအနေနဲ့ကိုသူကအဲ့ဒါထင်းထင်းပေါ်ပေါ်ခံစားနေတဲ့ပြဿနာကအဲ့ဒါကိုအရင်ဆုံးနှိမ့်ကိုပြရမှာနော်အဲ့လက်ပေးလက်ယူဆိုတာဟာအခွင့်အရေးတစ်ခုမဟုတ်ဘူးကွန်ပျူတာမဟုတ်ဘူးအဲ့ဒါဒီချက်ချက်ကောင်းတဲ့အရာပါလားဆိုတာကိုအဲ့ဒါကိုလူတွေစိတ်ထဲဝင်အောင်ကျွန်တော်တို့အတိအကျလုပ်ရလိမ့်မယ်။ဘာလို့ဆိုတော့ကျွန်တော်တို့ဟိုပြောရမယ်ဆိုရင်ပေးတဲ့လူတွေကပါအကျင့်ပါနေကြီး။အဲတပတ်ကမတောင်းငင်ကကြိုပြီးပေးရမယ်ဆိုတော့အဲ့ဒီအတိအကျကဝင်နေတယ်။ဝင်နေတဲ့အတွက်ကျွန်တော်တို့လက်ပိတ်လက်ယူကိုတိုက်ဖြတ်တဲ့အခါမှာနော်ဥပဒေကြောင့်ရအဲ့ဒါကော်မရှင်နဲ့တိုက်ဖြတ်တဲ့အပိုင်းကလည်းတစ်ပိုင်းအရေးယူတဲ့အပိုင်းကလည်းတစ်ပိုင်းပေါ့။နောက်တစ်ပိုင်းမှာလူတွေက mindset မှာကလူတွေစိတ်နေတဲ့ဘာမှာလက်ပိတ်လက်ယူဆိုတာရှက်စရာလက်ပိတ်လက်ယူဆိုတာမလုပ်ကောင်းတဲ့အရာဆိုတော့အဲ့ဒီအတိအကျဝင်အောင်လည်းကျွန်တော်ကြိုးစားကြရမယ်။
အမေရိကန်ဒီမိုကရေစီအားစုပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးခမောင်ဆွေကတော့ကော်မရှင်တရားဖွဲ့စည်းပြီးပြီဆိုရင်အလို့ဖြစ်အောင်လုပ်ဖို့လိုပြီးတော့ထိရောက်မှုမရှိတဲ့ကော်မရှင်မဖြစ်ဖို့လိုတယ်လို့လည်းသုံးသပ်ပါတယ်
။ကော်မရှင်ဖွဲ့ဆိုတော့ကောင်းတာပေါ့ဗျာ။တကယ်ပဲကင်တွေမယ်ဆိုရင်တော့ကောင်းတာပေါ့။ကော်မရှင်ဖွဲ့တော့ရှိပြီးတော့တကယ်အလို့မရှိဘူးဆိုလို့ရှင်တော့ပြောနေကြတဲ့အတိုင်းပေါ့။ကော်မရှင်တွေကော်မတီတွေဖွဲ့ပြီးတော့လုပ်နိုင်ရည်မရှိတဲ့ဇာတ်ပဲပေါ့ဗျာ။အဲ့ဒါဆိုတော့ကျွန်တော်တို့ပြောတာနေလို့ရှိတာပေါ့ဗျာ။ဒါလည်းပြောပါနဲ့မရှိပါဘူး။
ဒီကော်မရှင်မှာတမရကရွေးချယ်ပေးတဲ့သူ9ဦးပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတွေကရွေးချယ်ပေးတဲ့လူ9ဦးစီနဲ့စုစုပေါင်း15ဦးပါဝင်ပြီးတော့ကော်မရှင်ဥက္ကဋ္ဌဖြစ်အငြိမ်းစားဗိုလ်ချုပ်မြောင်ဝင်းနဲ့အတွင်းမှုဖြစ်အငြိမ်းစားတမ်မကြီးဦးတင်ဦးတို့ကိုတာဝန်ပေးဖို့ညှာထားတယ်ဆိုပြီးတော့တင်ပြလာတာပါ။အဂတိလိုက်စားမှုတိုက်ဖြည့်ဥတွေမှာကော်မရှင်ဖွဲ့ဝင်တွေဟာတကြီးဖြောက်မှတ်တမာတမတ်ရှိသူတွေလို့သတ်မှတ်ခံထားရသူတွေဖြစ်ပြီးတော့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာတာဝန်ထမ်းဆောင်နေတဲ့သူတွေမဖြစ်ရသလိုအစိုးရဌာနကော်မတီဝန်ထမ်းနဲ့လူမွေးဖြစ်ကြင်ညာခံရသူလက်ပေးလက်ယူမှုနဲ့အရေးယူခံရသူတွေမဖြစ်ရဘူးဆိုပြီးတော့တမရရဲ့အဆိုပြုချက်ထဲမှာဖော်ပြထားပါတယ်။ Transparency International နိုင်ငံတကာပွင့်လင်းမြင်သာမှုစောင့်ကြည့်ရေးအဖွဲ့ရဲ့မနစ်ကထုတ်ပြန်တဲ့ညွှန်ကိန်းတွေအရဆိုရင်နိုင်ငံပေါင်း189နိုင်ငံမှာမြန်မာနိုင်ငံရဲ့အဆင့်ဟာ159မှာရှိနေဆဲဖြစ်ပါတယ်ခင်ဗျာ။